ထိုင်းနယ်စပ်မြန်မာနိုင်ငံအတွင်းအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်တဲ့တရုတ်နိုင်ငံသားတွေလာမယ့်ရက်ပိုင်းမှာနောက်ထပ်ရာနဲ့ချီနေရပြန်ပို့နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကကြားဖြန့်လုပ်ငန်းတွေကနေကတ်တင်ခဲ့တဲ့တရုတ်နိုင်ငံသား200ကိုတရုတ်နိုင်ငံကိုပြန်လည်ပို့ဆောင်ခဲ့တဲ့အကြောင်းနဲ့တရုတ်ပြည်သူ့လုံခြုံရေးလက်ထောက်ဝန်ကြီးလူဆောင်ကြီးရဲ့ထိုင်းနဲ့မြန်မာနိုင်ငံကိုအပြန်အလှန်တွားရောက်ခဲ့တဲ့ခီးစဉ်တွေပူပေါင်းဆောင်ရွက်နေတဲ့အခြေအနေတွေကို South China Morning Post ကရေးသားထားတာပါတရုတ်နိုင်ငံဟာဒေသတွင်းနိုင်ငံတွေရဲ့ရတောက်ဖွဲ့အသုံးချတန်တမာရေးကျင့်စဉ်တိုးချက်သုံးလာနေပြီးဒီချင်းကမှုအပေါ်မှာနိုင်ငံတကာရဲ့အသေးစိတ်စောင့်ကြည့်စစ်ဆေးတာတွေကိုလည်းရင်ဆိုင်နိုင်တယ်လို့ဒေသတွင်းအခက်အခတွေကရှုမြင်ကြပါတယ်ပစိဖိတ်အနောက်တောင်ဘက်နဲ့ကီလိုမီတာ 8,000 လောက်ဝေးတဲ့ဆော်လမွန်ကျွန်းမှာ2022ခုနှစ်ကစတင်ခဲ့တဲ့တရုတ်ရဲတပ်ဖွဲ့တင်နန်းနေဒီလစောစောပိုင်းကပြည်စည်းသွားတဲ့အကြောင်းနဲ့နိုင်ငံပေါင်း48နိုင်ငံကတရုတ်တန်ရုံတွေမှာရဲတပ်ဖွဲ့ဝင်တွေဆီလွတ်ထားပါတယ်အမေရိကန်ပြည်ထောင်စုနဲ့ပထဝီနိုင်ငံရေးအရာတင်းမာမှုတွေပြင်းထန်လာခြင်းအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အွန်လိုင်းငွေကြေးလိမ်လည်မှုတွေတိုက်ဖျက်ရေးလို့ရာဇဝမှုနေနည်းရေးတွေကိုအကြောင်းပြပြီးတရုတ်ဟာဖွံ့ဖြိုးဆဲနိုင်ငံတွေနဲ့လုံခြုံရေးအရာလက်တွဲပေါ်အဖြစ်တိုးပြီးတော့ဆောင်ရွက်လာမဲ့ပုံရှိနေပါတယ်ရဲတပ်ဖွဲ့တန်တမာလက်ကျင့်စဉ်ဟာပြပမှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုနဲ့အကျိုးစီးပွားကိုကာကွယ်ဖို့ဖြစ်တယ်လို့ဖွံ့ဖြိုးဆဲနိုင်ငံတွေပေါ်ဩဇာလွန်မှုဖို့နဲ့သူ့ပုံရိပ်ကိုမြင့်တင်ဖို့ကြိုးပမ်းမှုဆိုပြီးတော့ဒေသတွင်းနိုင်ငံတွေကအကြက်ခတ်တွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ